ဝန်ကြီးတထောင်ထပ်မင်းဟာဘယ်ကမ်းမှကတ်ခွင့်မရပဲပင်လယ်ထဲမှာရှိနေကြတယ်လို့ AI နိုင်ငံကလူခွင့်ဖွဲ့ကတောက်ကြမ်းလေးမှာပြောပါရယ်ဒီလူတွေပင်လယ်ပင်ထဲမှာအသက်မဆုံးရှုံးရအောင်နိုင်ငံလေးအနေနဲ့လှုပ်ဆောင်ပေးကြဖို့လည်းတိုက်တွန်းထားပါရယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကိုတားဆီးတဲ့အနေနဲ့အရှိတောင်အစားနိုင်ငံတွေဟာသူတို့ရဲ့နေသက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့အတွက်ဒီဝန်ကြီးတွေကန့်ကွက်ခွင့်မရပဲဖြစ်နေကြတာပါဝန်ကြီးတွေကိုတင်ဆောင်ထားတဲ့ဆက်လီနဲ့စင်းထက်မနေအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာရှိနေတယ်လို့ယူဆရကြောင်းလူခွင့်အဖွဲ့တွေကပြောပါတယ်။ဒါမဲ့လည်းအင်ဒိုနီးရှားအနာပိုင်တွေကတော့သူတို့စီမှာဘာသတင်းချက်လက်မှအရှင်းရှင်းလင်းလင်းမရှိဘူးလို့ပြောပါတယ်။အင်ဒိုနီးရှားပြည်ထောင်နောက်ပိုင်းစစ်တမအုပ်စုပြောခွင့်ရတဲ့အာချေးပြည်နယ်ဗေဒုကကယ်ဆယ်ရေးဌာနပြောခွင့်ရတွေကလည်းအဲဒီဆက်လီတွေနေရာတိကျသိနိုင်ဖို့ဂျူးပန်းနေတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။တခြားဆက်လီနဲ့ဆက်မှာပါတဲ့ဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့ဧပြီလလယ်ပိုင်းကရောက်သွားခဲ့ပါတယ်။သူတို့ဟာပင်လယ်ထဲမှာသတင်းပတ်တော်ကြာခဲ့တာကြောင့်တော်ပင်များကအစာရေစာငက်ပြတ်တာနဲ့ချီးနေတဲ့ဒဏ်တွေကိုခံခဲ့ကြပြီးတော့သူတို့တွေကဒါစင်နဲ့ချီပင်လယ်ထဲမှာတည်ဆုံးခဲ့တယ်လို့လည်းဆက်လီပေါ်မှာပါတဲ့သူတွေကပြောကြားလိုက်ပါတယ်။